စစ်ကောင်စီတပ်နဲ့ TNL တောင်းတက်တို့အကြားဒီကနေ့တိုက်ပွဲတွေကတော့တီဘောနမ်ခန့်နဲ့လာရှုံမြို့နယ်တွေအတွင်းမှာအဓိကဖြစ်ပွားနေတာပါလာတလောဖြစ်ပွားနေတဲ့တိုက်ပွဲအခြေအနေကိုသိရဖို့ VOA ကမေးမြန်းလာမှာတော့ PSLF TNL ပြောရေးဆိုခွင့်ရှိသူရုံးတာဝန်ခံအမျိုးသမီးကအခုလိုပြောပြပါတယ
်ဒီနေ့ကတိုက်ပွဲ300ဖြစ်မှာပေါ့နော်ပထမတနေ့ကမနက်6နာရီကဒီတီဘောမြို့ကဂျင်ဒီကတော့ဥစ္စာရုပ်ပြန်ပြီးတော့မှတိုက်ခိုက်တယ်တိုက်ပွဲဖြစ်သွားတယ်ဒုတိယတစ်ချက်ကဒီစစ်ကောင်စီရဲ့စခန်းတစ်ကုန်းမှာပေါ့နော်ကတိုက်ပွဲဖြစ်သွားတဲ့အချိန်ကတော့7နာရီ40နာခန့်မှာနောက်တစ်နေ့ကဒီလာရှိုးမြို့နယ်ဒီမိုင်းကျက်တပ်စခန်းကိုပြန်ပြီးတော့မှတိုက်ခိုက်ခဲ့တယ
်လာရှိုးမြို့နယ်မိုင်းကျက်စခန်းတပ်စခန်းကိုဒီလ21ရက်နေ့မနေ့ကစတင်တိုက်ခိုက်ခဲ့တာဖြစ်ပြီးစစ်ကောင်စီကလေကြောင်းက8ကြိမ်တိုက်ခိုက်ခဲ့ကြောင်းနဲ့ဒီနေ့22ရက်နေ့တိုက်ပွဲမှာလည်းဘုံး45လုံးနဲ့မနေ့ကျဲချခဲ့ကြောင်း TNL ကသတင်းထုတ်ပြန်ထားပါတယ်။ကျင်းတီတရားတိုက်ပွဲမှာတော့လက်နက်ကြီးကြီးဟာတီဘွားမြို့နယ်စံဖိတ်ကျေးရွာမှာကြားရောက်ပောက်ကွဲပြီးလူ2ဦးသေဆုံးခဲ့ရတယ်လို့3ဦးထိခိုက်ဒဏ်ရာရခဲ့ကြောင်းတီဘွားဒေသခံ2ဦးကပြောပါတယ်
ဒါကသူ့ခံထားရတဲ့ရောအဲ့ဒီရောမှာဖြစ်တယ်ပြည်ပြည်ပြည်ပြည်ပြည်မင်းကစိုးရိမ်နေတယ်နဲ့ခံဖိတ်မှာအဲ့ဒီဒီကြာကြောက်ကြည့်ရယ်၃ရောက်တန်ရာရတယ်ကျွန်တော်တို့တိုးကိတ်အကျော်လေအဲ့ဒီမှာခံဖိတ်ကွက်ပြစ်သွားချင်အဲ့ဒီကြာ
ဘသူပြစ်တဲ့လက်နဲ့ကြည်ကြည်ဖြစ်တယ်ဆိုတာတော့မသိကြောင်းလဲပြောပါတယ်။ရှမ်းမြောက်အခြေစိုက်ရွှေပြည်မြေတရင်ဌာနကတော့စစ်ကောင်စီတပ်ကတီဘောတရားဘက်ကနေပြစ်ခတ်တဲ့ကြည်ဖြစ်ကြောင်းဖော်ပြပေမဲ့ VOA အနေနဲ့တီးကြားအတည်ပြုချက်မရခဲ့ပါဘူး။လက်ရှိတိုက်ပွဲဖြစ်ပွားနေတဲ့နမ်ခမ်းမြို့နယ်အတွင်းမှာလည်း21ရက်နေ့ညကလက်နဲ့ကြည်ကြည်ကြတာကြောင့်လူ၂ယောက်သေပြီး၄ဦးထိခိုက်ဒဏ်ရာခဲ့ကြောင်းနဲ့ဒီကနေ့မှာတော့မူဆယ်မြို့နယ်ကဘုံကြီးကျောင်းမှာလည်းပောက်ကွဲမှုဖြစ်ပွားခဲ့ပြီးကိုရင်တပါထိခိုက်ခဲ့ကြောင်းရှမ်းမြောက်ဒေသကလူခွင့်ရေးမတန်းပြုစုနေတဲ့တောင်အမျိုးသမီးအဖွဲ့ TWO တာဝန်ခံကပြောပါတယ
်ဒီက၄နိုင်မဖဲချင်ဘောနော်စစ်ကောင်စီနေရဲ့ဒီစံတကောနေလည်းကြည့်ဖြစ်တာမြန်မာမျိုးရဲ့ဒေသခံများတော့ဖြစ်ပြရနဲ့အမလူတွေရှိတယ်ဆိုတော့သွားကြည့်ကြတာသွားကြည့်ကြတော့ဒီကမရအောင်လောက်စားပြီးပြောင်းမင်းကြီးပြောင်းဘောနော်၄ယောက်ကဆင်ရရတယ်အဲ့တုံးကြီးတို့ကလေးတယောက်ပါပဲကျမရေအကောင်မူတဲ့စီုံရောက်ကုန်နေဟုတ်ဒီမနေ့လည်းအိမ်ရှိတာလေးရှိနေတော့တယ်ဒီကောင်းဆိုင်ရွာထဲမှာအိမ်ရှိနေပါတော့အဒီမှာလည်းကျွန်တော်ကြည့်ရဖြစ်တယ်ပေါ့
ဒီလ16ရက်နဲ့20ရက်နေ့တွေကနမ်ဆံမြို့နယ်မြို့သိရွာနဲ့အုံဆုံရွာမှာလေကြောင်းကဘုံကျဲတာနဲ့လက်နဲ့ကြည့်ကြည့်ကြားရောက်ပောက်ခွဲတာကြောင့်ကလေးနှစ်ဦးအပါဝင်3ယောက်တေဆုံးခဲ့ပြီး12ယောက်ထိခိုက်ဒဏ်ရာရခဲ့ပါတယ် MNDAA ရဲ့ပြောရေးဆိုခွင့်ရှိသူလီကြာဝင်းကကုကန်ဒေတာလောက်ကန်မြို့နယ်ထဲမှာတိုက်ပွဲတွေဖြစ်ပွားနေကြောင်းဒီကနေ့မနက်မှာစစ်ရှောင်းမော်တော်ယာဉ်တစီးလက်နက်ကြီးကြီးထိမှန်တာရှိကြောင်းပြောပါတယ
်ဒီလောက်ကန်မြို့ပြင်ဘက်မှာတိုက်ပွဲဖြစ်တာပါဗျအဲမြို့တွင်းမှာတော့မရဘူး၃ချိန်နဲ့မရဘူးဗျအဲ့ဒါစစ်ကောင်စီကအဲတိုက်ပွဲဖြစ်တဲ့နေရာကိုလက်နက်ကြီးထူတာတော့အဲဟိုလည်းပဲလက်နက်ကြီးရဲ့လွှဲမှားမှုတွေဖြစ်ပြီးအဲ၃ချိန်မှာတော့ကြာတာဗျာဗျဒီနေ့မနက်ပိုင်းတော့ဒီအဲစစ်ပေးဆောင်ကားတစီအဲစစ်ကောင်စီရဲ့လက်နက်ကြီးထိပြီးပောက်ခွဲတယ်ဆိုတော့ကျွန်တော်လည်းသိရပါတယ်ဗျ။အခြားနေရာမှာတော့အနည်းအချင်းတော့ရှိပါတယ်ဗျ။ဒါပေမဲ့အပိတ်ကတော့မလာသေးဘူးကနော
်။လက်နက်ကြီးထိမှန်တာကြောင့်ထိခိုက်သေးဆုံးတာတွေရှိကြောင်းသတင်းတွေထွက်ပေါ်နေပေမဲ့ဒေသခံတွေကိုဖုံးခေါ်ဆိုမရတာကြောင့်အသေးစိတ်အခြေအနေကိုတော့မသိရသေးပါဘူး။ညီနောင်မဟာမိတ်အဖွဲ့တွေကလောက်ကန်မျိုးကိုတိုက်ခိုက်မယ်လို့ဒီလ14ရက်နေ့ကတည်းကကြေညာထားတာပါ။အဲ့လိုကြီးညာထားပြီးနောက်မှာတော့လောက်ကန်မျိုးနဲ့အနီးဝန်းကျင်ဒေသတွေမှာတိုက်ပွဲတွေဖြစ်ပွားနေပြီးလောက်ကန်မျိုးမှာလာရောက်အလုံးလောက်ကန်နေသူတွေအဖို့နေရပြန်ဖို့အခက်ကြုံနေရသလိုမြို့ထဲမှာလည်းစားနပ်ရိက္ခာအခက်အခဲတွေနဲ့ရင်ဆိုင်နေကြရတာဖြစ်ပါတယ်ခင်ဗျာ